တောင်အာရှကြီးစင်နဲ့စင်ကာပူကိုရောက်ရှိနေတဲ့အမေရိကန်သုတမရကမလာဟဲရစ်ကမြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မချစ်မနှီးကူညီဖို့လိုအပ်တယ်ဆိုတာကိုစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့ပါတယ်
The United States is deeply committed to advancing respect for human rights at home and abroad. In our meeting today, the Prime Minister
said that the crisis is over. The American leaders are talking about it. Today, in this meeting, the United States Singapore Singapore Harris said.မြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းရဲ့အရေးပါတဲ့အခမ်းအနားအကြောင်းကိုလည်းဆွေးနွေးခဲ့တယ်လို့လည်းသုတမရကဖြစ်တဲ့အတွင်းပြောဆိုပါတယ်။အင်ဒိုပစိဖိတ်ဒေသလွတ်လပ်ပွင့်လင်းတဲ့ဒေသခုဖြစ်ရေးညှော်မှန်းချက်တွေကိုကိုငင်းချုပ်လီရှောင်လုံးနဲ့ဆွေးနွေးပြောဆိုခဲ့တဲ့အကြောင်းသုတမရဟဲရစ်ကအလေးနဲ့ပြောဆိုပါတယ်။အရှေ့တောင်အာရှဒေသတွင်အမေရိကန်ပြည်ထောင်စုရဲ့ဂတိကဝတ်တွေကိုအလေးနဲ့ထားပြောဆိုတဲ့အချိန်ထဲမှာတောင်တရုတ်ပင်လယ်အရင်းနဲ့ပတ်သက်လို့ရေချောင်းသွာလာမှုတွေမှာစီးနင်းအခြေခံနဲ့နိုင်ငံတကာစနစ်တရထားရှိရေးကိစ္စကိုလည်းသုတမရကဝန်ကြီးချုပ်လီရှောင်လုံးနဲ့ဆွေးနွေးခဲ့ပါတယ်။ကမ္ဘာဦးစီးဦးဆောင်နိုင်ငံအဖြစ်နဲ့အမေရိကန်ပြည်ထောင်စုအနေနဲ့ဂျာကိုအလေးနဲ့ထားတယ်လို့လည်းသုတမရကပြောပါတယ်။တနင်္လာနေ့ကစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးပွဲမှာဥရုယာဒီပြောင်းလဲမှုတိုက်ချက်ရေးကိစ္စနဲ့ကရယောဂါတိုက်ချက်တားဆီးရေးကိစ္စတွေကိုလည်းပါဝင်ပါတယ်။သူတမရကမလာဟဲရစ်ရဲ့ဒီခီးစဉ်အတွင်းစင်ကာပူနိုင်ငံကခီးစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းအင်္ဂါနေ့မှာတွေ့ဆုံမှုရှိတယ်လို့ညနေပိုင်းမှာတော့ဗီယက်နမ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်